Ukraine မှာ computer cyber attack ခံခဲ့တဲ့အတွက်အစိုးရဌာနအများအပြားရဲ့လုပ်ငန်းတွေထိခိုက်ခဲ့ရတာနဲ့ပတ်သက်ပြီး Ukraine ကိုအကူအညီတွေပေးဖို့ American အစိုးရကကမ်းလှမ်းလိုက်တယ်လို့သမ္မတ AMU ကတောက်ချာနေမှာပြောပါတယ် Ukraine အစိုးရရဲ့ website စာမျက်နှာ15ခုလောက်ပိတ်ပစ်ခဲ့ရတဲ့ဒီ cyber attack ခံမှုနဲ့ပတ်သက်ပြီးသမ္မတ Joe Biden ကိုတင်ပြခဲ့တယ်လို့ American မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးထိခိုက်မှုဘယ်လောက်ရှိတယ်ဆိုတာကိုဆက်လက်ဆန်းစစ်နေချိန်မှာလိုအပ်တဲ့အကူအညီတွေပေးဖို့အတွက် Ukraine ကိုကမ်းလှမ်းခဲ့တယ်လို့လည်းပြောပါတယ် cyber attack ခံမှုကြောင့်ထိခိုက်တဲ့ဌာနတွေထဲမှာဗန်ဒန်ရေးဌာနအမျိုးသားရေးပေါ်ဝန်ဆောင်မှုနဲ့ Ukraine နိုင်ငံ e-passport နဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းမှတ်တမ်းတွေတင်ထားတဲ့အစိုးရဝန်ဆောင်မှုဌာနတွေပါပါတယ်လို့ Ukraine နိုင်ငံကြီးဝန်ကြီးဌာနကတောက်ချာနေမှာပြောပါတယ် Ukraine နိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်တွေ internet မှာပြန့်နှံ့နေပြီလို့ Ukraine Russia နဲ့ Poland နိုင်ငံသား hacker တွေကပြောနေပေမဲ့ Ukraine အစိုးရဆက်သွယ်ရေးဝန်ဆောင်မှုနဲ့အချက်အလက်ကာကွယ်ရေးဌာနကတော့မဟုတ်မှန်ဘူးလို့ပြောပါတယ် hacker တွေအနေနဲ့ Ukraine အစိုးရရဲ့အရေးပါတဲ့လုပ်ငန်းတွေကိုထိခိုက်အောင်လုပ်ဖို့ကြံရွယ်တဲ့သူတို့ရဲ့ရည်မှန်းချက်အတိုင်းမဖြစ်ခဲ့ဘူးလို့ Ukraine အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝန်ကြီး Oleksiy Danilov က VOA ကိုပြောပါတယ်